အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့ဗေးမြို့မှာလူပြုလူမျိုးရေးဝါဒီတွေနဲ့သူတို့ကိုစန့်ကျင်သူတွေကြားထိတ်တိုက်ရင်ဆိုင်မှုတွေအတွင်စနေနေ့နေ့လယ်အထိဆိုရင်လူ3ဦးသေဆုံးခဲ့ပြီဖြစ်ပါတယ်။အမေရိကန်ပြည်ရင်းစစ်အတွင်တောင်ပိုင်းခွတ်ထွက်ရေးအုပ်စုတွေဘက်ကဦးဆောင်တိုက်ခိုက်ခဲ့တဲ့ဗိုလ်ချုပ်ကြီးရောဘတ်အီလီဂီရဲ့ရုပ်တုကိုရှာလော့ဗေးမြို့လေပန်းချန်တဲ့ကနေဖယ်ရှားမဲ့မြို့နယ်အုပ်ချုပ်ရေးမှုအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုစန့်ကျင်တဲ့အနေနဲ့လူပြုအစွန်းရောက်လူမျိုးရေးအုပ်စုတွေကတောက်ကြနေညာကစပြီးစန္ဒာပြကြရာကနေအခုလိုထိတ်တိုက်ရင်ဆိုင်မှုတွေဖြစ်လာခဲ့တာပါအပြည့်အစုံကိုကိုစော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
အခုကြံကြရတာကတော့ဗာဂျီးနီးယားပြည်နယ်ရှာလော့ဗေးမြို့မှာချီတဲ့ဆန္ဒပြနေသူတွေအကြားကားစီးကဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်ဆန္ဒပြသူတွေအကြားရုံးရင်းဆန်ခတ်ဖြစ်နေတဲ့အတန်းတွေဖြစ်ပါတယ်။အဲ့ဒီကားနဲ့ဝင်တိုက်ခဲ့တဲ့အတွက်ကြောင့်ဆန္ဒပြသူတဦးသေဆုံးပြီးအများအပြားလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။တောက်ကြနေညကစတင်ခဲ့တဲ့လူပြူအစွန်းရောက်လူမျိုးရေးအုပ်စုတွေရဲ့ချီတဲ့ဆန္ဒပြပွဲနဲ့သူတို့ကိုစန့်ကျင်တဲ့အတန်းပြန်ဆန္ဒပြသူတွေအကြားစနေနေ့နေ့လယ်ကထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပြီးအပြန်အလှန်ထိုးနှက်ရိုက်ခတ်မှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကလည်းအခြေအနေတွေကိုအနိကစောင့်ကြည့်နေပြီးအမုန်းတရားပြန့်ပွားမှုတွေရပ်တန့်ကြဖို့သူအနားယူအပန်းဖြေနေတဲ့နယူးဂျာစီပြည်နယ်ဘက်မင်စတာမြို့ကနေပြောကြားလိုက်ပါတယ်
။ But we're closely following the terrible events unfolding in Charlottesville, Virginia.We condemn in the strongest possible terms.
ဒီညပြည်နယ်ရှာလော့ဗေးမြို့မှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုကျွန်တော်တို့အနိကစောင့်ကြည့်နေကြပါတယ်။ဘက်ပေါင်းစုံကလှုပ်ဆောင်နေကြတဲ့အကြမ်းဖက်မှုတွေ၊ဒယူသန်းအမှုကျင့်တွေအားလုံးကိုအပြင်းထန်ဆုံးပြစ်တင်ဆုတ်ချပါတယ်။အခုလိုအလားတူဖြစ်ရပ်တွေကျွန်တော်နိုင်ငံမှာဖြစ်နေတာဟာကြားခဲ့ပါပြီ။ကျွန်တော်လက်ထက်မှာရောသမ္မတအိုဘားမားလက်ထက်မှာပါဖြစ်နေကြတာပါ။ဒီလိုလှုပ်ရပ်တွေအတွက်အမေရိကန်နိုင်ငံတွေမှာနေရာမရှိပါဘူး။အခုအချိန်မှာအရေးကြီးဆုံးကတော့တရားဥပဒေစိုးမမှုအတွက်အ мян ဆုံးဆောင်ရွက်ပြီးအပြစ်မဲ့တဲ့သူတွေရဲ့အသက်ကိုအကာအကွယ်ပေးဖို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့လူမှုအသိုင်းအဝိုင်းအတွင်းမှာရှိကြတဲ့ဘယ်နိုင်ငံသားမဆိုဘေးအန္တရာယ်ကင်းရှင်းမှုနဲ့လုံခြုံစစ်ချရမှုအတွက်ကြောက်ရွံ့စရာမလိုသင့်ပါဘူး
။ဆန္ဒပြပွဲအခြေအနေတွေကိုကိုယ်တိုင်တွားရောက်ကြည့်ရှုခဲ့တဲ့ရှာလော့ဗေးမြို့မှာနေထိုင်သူမြန်မာနယ်ဘွားကိုညင်ညီလွင်ကသူမြင်တွေ့ခဲ့ရတဲ့အခြေအနေတွေကိုအခုလိုပြောပြပါတယ
်။ဘောကျုပ်ကြီးအဲ့ထားတဲ့ပန်းချံပေါ့နော်အဲ့ပန်းချံဘလောက်လုတ်ထားတယ်တောင်းတော့ဘာလို့ရဲကအစီတော်တော်များတယ်ပါဝင်ချထားတယ်ခဲကိုပေးမွေကျွန်တော်တို့အပြင်အပက်ပစ်ကိုပေးမလို့တော့ဘန်းပိတ်ထားအဲမှာတော့200 300လောက်ရှိခဲ့တယ်ပြမယ်အဲ့ဘက်ကလုတ်ကြည့်ဘက်ကနေပေါ့ထားပြီးတော့မရှိဘူးပြမယ်ခင်ဗျာရဲကအကုန်လုံးအဲ့ဧရိယာဘလောက်လုတ်လိုက်ပိတ်ထားတယ်ရဲကအကုန်လုံးဘာလို့ဆိုတော့ညာအဲ့လို University ကျောင်းသားတွေနဲ့သူတို့ဘိုးဘက်ဒီဘက်နှစ်ဖက်ပြတယ်ပြဿနာတက်ခဲ့နောက်ပိုင်းရှင်အထက်ကမရောက်မသွားတော့ကျွန်တော်တို့ဘလို့မှပြောလို့မရဘူး
။သူသွားရောက်ကြည့်ရှုခဲ့တဲ့စနေနေ့နေ့လယ်ပိုင်းအထိတော့ဆန္ဒပြသူတွေဟာဗိုလ်ချုပ်ကြီးရောဘတ်အီလီရဲ့ကြေးရုပ်ရှိရာမြို့လယ်ကောင်ကပန်းကြံစီကိုတဖွဲဝဲသွားနေကြတုံးဖြစ်တဲ့အကြောင်းလဲသူကအခုလိုဆက်ပြောပြပါတယ
်။ဘာလို့လဲဆိုတော့အဲ့မှာဆန္ဒပြတဲ့သူစားတဲ့ဒီကဂျိုင်းညာညာပြီးသွားတဲ့သွားနေကြတယ်ပေါ့အဲ့ဒီပဲ။အဲ့ဆိုတော့နောက်ပိုင်းတော့ဖြစ်နေတယ်ဘာလို့ဆိုတော့တောင်နဲ့မြောက်နဲ့ဆက်ပြတော့ကိုသိတဲ့အချိန်ပဲသူကတောင်ဘက်ကခေါင်းဆောင်လေ။ကျွန်တော်ဟုတ်ကဲ့အဲ့ကျွန်စနစ်ကိုတို့လာရပေါ့လေသူတို့အဲ့သဘောပေါ့သူကလည်းသူကနာမည်ကြီးတဲ့ပုံဖြစ်တော့သူတို့ရှိတဲ့စာရှိပေါ်မှာကြောင်းစီခြင်းအဲ့ရတချို့တွေရနောက်ပြီးတော့ကျွန်တော်တို့ဒီမျိုးနဲ့ဒီစိတ်ကလည်းမဟုတ်ဘူးဒီပြင်းစိတ်ကလည်းအများကြီးပဲသူကသူတို့ပေါင်ပေါင်းလာမယ်ဆိုပြီးခေါ်လိုက်တော့အဲ့ရနေဆင်းလာကြတယ်ပါပေါ့အဲ့တော့ကျွန်တော်လည်းတော့ကြည့်တာရမလားလို့ဆိုဘလောက်လောက်တာတော့ဝင်လို့မရဘူးကျွန်တော်ကြတော့ကားဝါပဲပတ်ပြီးထွက်လာတယ်ပေါ့ဆိုတော့ဘလောက်လောက်တာတော့ချက်လို့လည်းမရဘူးလေထဲကိုဝင်ဝင်မပြေတော့ရဲတယ်ဆောက်ဆောက်ဘုပဲဒီပဲအကုန်လုံးပိတ်တာအဲ့တော့အစီးတော်များတယ်နောက်မီတက်ကားတွေရှိတယ်now ambulance တွေပေါ့အရေးပေါ်တက်ဆီနီကားတွေအဲ့ဒါတွေဆိုအရင်နဲ့ထားတယ်အပေါ်မှာဟာစီရတဲ့ driver ပေါ်ကနေဝဲပြီးဆောင်ပြီးမိသားကားဆေးရုံကကုန်ဖို့ ready လို့လုပ်ထားတယ်အဲ့ဒ
ါအမေရိကန်ပြည်တွင်းစစ်အတွင်းကဂျွန်စနစ်ကိုဆက်ထားလို့တဲ့တောင်ပိုင်းခွတ်ထွက်ရေးအုပ်စုတွေကိုဥဆောင်တိုက်ပွဲဝင်ခဲ့တဲ့ဗိုလ်ချုပ်ကြီး Robert E. Lee ကိုဂုဏ်ပြုတဲ့အနေနဲ့ရှာလော့ဗေးမြို့လယ်ကောင်ကပန်းချံအတွင်းစိုက်ထူထားတဲ့သူ့ရဲ့မြင်းစီးကျေးရုပ်ကြီးဟာအမေရိကန်သမိုင်းမှာအမဲစက်အဖြစ်ထင်ကျန်နေတဲ့ဂျွန်စနစ်ကိုကိုးစားပြုတယ်လူသားချင်းချင်းတန်းတူညီမျှမှုကိုကိုးစားမပြုဘူးဆိုပြီးလက်ရှိမြို့နယ်အုပ်ချုပ်ရေးအဖွဲ့ကဖြုတ်ချပစ်ဖို့ဆုံးဖြတ်လိုက်တာကိုစန့်ကျင်တဲ့အနေနဲ့ပြည်တွင်းစစ်ကာလတုန်းကတည်ရှိခဲ့တဲ့လူမဲတွေအပေါ်နှိမ်ချဆက်ဆံတဲ့အယူဝါဒကိုခဏအထိလက်ခံထားကြတဲ့လူပြူအစွန်းရောက်လူမျိုးရေးအုပ်စုတွေက United Right ဆိုတဲ့ခေါင်းစဉ်နဲ့တောက်ကြနေညမှာစတင်ချစ်တဲ့ဆန္ဒပြကြတာဖြစ်ပါတယ်။ဒါပေမဲ့သူတို့အဲ့ဒီလိုဆန္ဒပြကြတာကိုမလိုလားတဲ့ Black Lives Matter လို့လူမဲအခွင့်အရေးတောင်းဆိုတဲ့အုပ်စုတွေနဲ့တခြားလူတိုင်းတန်းတူအခွင့်အရေးရှိတယ်လို့ယူဆကြသူတွေကတံပြန်ဆန္ဒပြကြရာကနှစ်ဖက်အပြန်အလှန်ထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့တာပါအ အမေရိကန်ပြည်တွင်းစစ်အတွင်းတောင်ပိုင်းခွဲထွက်ရေးအုပ်စုတွေဘက်ကဥဆောင်တိုက်ပွဲဝင်ခဲ့တဲ့ခေါင်းဆောင်တွေရဲ့ရုပ်ထုတွေအထိတ်မှတင်ကြေးတွေကိုဖြုတ်ချပယ်ဖျက်ရေးလှုပ်ရှားမှုတွေမကြသေးခင်နှစ်တွေအတွင်းအရှိန်အတော်ရလာခဲ့ပြီးတချို့ဖြုတ်ချပေးခဲ့ရတာတွေလည်းရှိခဲ့ပါတယ်။အဲဒီလိုဖြစ်ပေါ်နေတာတွေကိုမကျေနပ်တာအပြင်လူပြူတွေရဲ့အခွင့်အရေးတွေတဖြည်းဖြည်းဆုံးရှုံးလာနေတယ်ဆိုတဲ့အကြောင်းပြချက်နဲ့လူပြူအစွန်းရောက်အုပ်စုတွေစုဝေးပြီးလူဦးရေအဖြစ် 9,000 လောက်တာရှိတဲ့ဒီ Charlottesville မြို့မှာဆန္ဒပြကြတာကြောင့်ဒီမြို့လေးဟာအမေရိကန်ပြည်ထောင်စုအတွင်းသာမကပဲတကဘာလုံးကအယုံဆရာလောက်တဲ့လူပြူတွေနဲ့လူပြူမဟုတ်သူတွေအကြားလူမျိုးရေးထိတ်တဲ့ရင်ဆိုင်မှုတွေဖြစ်လာခဲ့တာပါခင်ဗျ